ဇူလိုင်လ14ရက်အင်္ဂါနေ့ကပြင်သစ်နိုင်ငံပါရီမြို့ကောင်းကင်ပြည်မှာအပြားအဖြူနဲ့အနီရောင်မီးခိုးတန်းတွေအမိကနေထုတ်လွှတ်နေတဲ့တိုက်ဂျက်လေယာဉ်တွေပြန်ဝဲဂုံပြုပြီးပြင်သစ်အမျိုးသားနဲ့ဘတ်စတိုင်းဒေးကိုကျင်းပခဲ့ကြပါတယ်။ဒီနှစ်ပြင်သစ်နိုင်ငံရဲ့အမျိုးသားနေပွဲတော်ကိုကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်တဲ့သရေကောင်းတွေကိုဂုံပြုတဲ့အနေနဲ့ကျင်းပတာဖြစ်ပြီးဂုံပြုခံရသူတွေထဲမှာအရေးပေါ်လူနာရင်းကားမောင်းသူတွေ၊စူပါမားကတ်ငွေရှင်းကောင်တာကဝန်ထမ်းတွေ၊စာပို့လုပ်ငန်းလုပ်သားတွေနဲ့အရေးပေါ်လူနာပြည့်စုံသူတွေပါဝင်ပါတယ်။ဒီနှစ်ပြင်သစ်အမျိုးသားနေမှာလွန်ခဲ့တဲ့နှစ်ပေါင်း80ကနာဇီတွေတင်ထားတဲ့ပြင်သစ်လွတ်မြောက်ရေးအတွက်လှုပ်ရှားမှုကိုစဖို့ဦးဆောင်ခဲ့တဲ့သမရဟောင်းချားစ်ဒီဂိုကိုဂုံပြုမှုလည်းပါဝင်ပါတယ်။စစ်တပ်ကိုမင်းငွန်းပြောကြားတဲ့အစင်လာကိုသမရအီမန်နွယ်မေခွန်ကပွဲတော်မတိုင်ခင်တနင်္လာနေ့မှာပြုလုပ်ခဲ့တာဖြစ်ပြီးဒီပွဲတော်ကနေနိုင်ငံအတွက်မျှော်လင့်ချက်ရောင်ကြီးတွေပေးဖို့ဖြစ်ပေမဲ့လက်ရှိရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ပြည်သူတွေသတိကြီးကြီးထားပြီးနေကြဖို့ပန်ကြားခဲ့တာပါ။